တမာချန်းစာအုပ်နဲ့ပတ်သက်တဲ့အကြောင်းအရာအနည်းငယ်ကိုကျွန်တော်ဝင်ငှတော့မှာဖြစ်ပါတယ်။တမာချန်းစာအုပ်ဟာလူတို့ရဲ့ထင်မြင်ယူဆချက်နဲ့အချို့သောပညာရှင်တို့ရဲ့အကောင်းဆုံးတွေးခေါ်ချက်တွေကိုပေါင်းစည်းထားတဲ့စာအုပ်မဟုတ်ပါဘူး။ထာဝရဘုရားသခင်ရဲ့နှုတ်ကပတ်တရားတော်ဖြစ်ပါတယ်။ဓမ္မဟောင်းကျမ်းနဲ့ဓမ္မသစ်ကျမ်းဆိုပြီးနှစ်ပိုင်းခွဲထားပါတယ်။ဓမ္မဟောင်းကျမ်းထဲမှာ39ကျမ်းပါရှိပြီးဓမ္မသစ်ကျမ်းထဲမှာ29ကျမ်းအလုံးပေါင်း66ကျမ်းပါရှိပါတယ်။တမာကျမ်းစာအုပ်ဟာအံ့ဩဖွယ်အကောင်းဆုံးစာအုပ်ဖြစ်ပါတယ်။ကျမ်းရေးတဲ့သူအယောက်ပေါင်း40ရှိပြီးဟီဘဲဘာသာ၊အာရမစ်ဘာသာ၊ဂရိဘာသာတို့ဖြင့်နှစ်ပေါင်း 1,500 ကျော်ကြာအောင်ရေးသားခဲ့ကြတာဖြစ်ပါတယ်။အဲဒီလောက်ကြာအောင်ခေတ်အဆက်ဆက်မှလူတန်းစားအလွတ်အသီးသီးတို့ကရေးသားခဲ့ကြပေမဲ့တမာကျမ်းစာမှာရေးထားတဲ့အဓိကအကြောင်းအရာမှာတစ်ခုတည်းဖြစ်နေပါတယ်။အဲဒါကတော့ယေရှုခရစ်တော်အကြောင်းပဲဖြစ်ပါတယ်။အဲဒါလိုတူညီတဲ့အကြောင်းအရာတစ်ခုတည်းကိုသာရေးသားနိုင်ခဲ့ခြင်းမှာတန်ရှင်သောဝိညာဉ်တော်ဖခင်ရဲ့သွန်သင်လမ်းပြတော်မူခြင်းကြောင့်ဖြစ်ပါတယ်။ယေရှုဖခင်ကတမာကျမ်းစာကိုဖခင်သခင်ဤနှုတ်ကပတ်တော်ဖခင်သခင်ဤပညာတော်လို့ခေါ်ပါတယ်။ယေရှုဖခင်ကတမာကျမ်းစာဟာတန်ရှင်သောဝိညာဉ်တော်ဖခင်ရဲ့မှုတ်သွင်းတော်မူခြင်းအားဖြင့်ဖြစ်တဲ့အကြောင်းတမာကျမ်းစာဟာမိမိရဲ့နှုတ်တော်ထွက်စကားတော်ဖြစ်တဲ့အကြောင်းနဲ့တမာကျမ်းစာပြည့်စုံစေဖို့ဒီလောကမှာကြွလာတော်မူခြင်းဖြစ်တဲ့အကြောင်းမိန့်တော်မူပါတယ်တမာကျမ်းစာဟာဖခင်သခင်နှုတ်ကပတ်တရားတော်ဖြစ်တဲ့အကြောင်းတမာကျမ်းစာကိုယ်၌ကအကျိန်ပေါင်း 3,800 ကျိန်တိုင်ပြောထားပါတယ်တိမောသေဩဝါဒစာပထမဆုံးအခိုင်၃အငယ်16မှာထိုကျမ်းစာရှိသမျှသည်ဖခင်သခင်မှုတ်သွင်းတော်မူသောအားဖြင့်ဖြစ်တဲ့အကြောင်းအတိအလင်းပြောထားပါတယ်မှုတ်သွင်းတော်မူခြင်းဆိုတာဖခင်သခင်ကိုယ်တော်ရန်ရဲ့နှုတ်တော်ထွက်စကားဖြစ်တဲ့အကြောင်းဆိုလိုခြင်းဖြစ်ပါတယ်တမာကျမ်းစာကိုရေးသားခဲ့ကြတဲ့သူတို့ရဲ့ရေးသားချက်များကိုဖခင်သခင်ကအသက်ပေးလိုက်ခြင်းမျိုးမဟုတ်ဘူးတန်ရှင်သောဝိညာဉ်တော်ဖခင်ရဲ့တိုက်တွန်းတော်မူတဲ့အတိုင်းရေးသားခဲ့ကြခြင်းဖြစ်တဲ့အကြောင်းနှစ်ပေအခိုင်၁အငယ်27မှာဒီလိုဖော်ပြထားပါတယ်အကြောင်းမူကားအနာဂတ်စကားသည်လူအလူအဖျင်ဖြစ်ဘူးသည်မဟုတ်ဖခင်သခင်ဤတန့်ရှင်းသူတို့သည်တန့်ရှင်းသောဝိညာဉ်တော်ဤတိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောကြ၏လို့တွေ့ရပါတယ်တိုက်တွန်းတော်မူခြင်းဆိုတာမူရင်းဂရိကျမ်းအရရေထဲမှာမျောပါနေတဲ့ဒုတ်ချောင်းဟာရည်စည်းရအတိုင်းမျောပါသွားခြင်းမျိုးကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်တမာကျမ်းစာကိုရေးသားခဲ့ကြတဲ့သူတို့ဟာတန့်ရှင်းသောဝိညာဉ်တော်ဖခင်ရဲ့သွန်သင်ပြတာတော်မူတဲ့အတိုင်းရေးသားခဲ့ကြခြင်းဖြစ်ပါတယ်ကျမ်းရေးတဲ့သူတို့ကသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးသားခဲ့ကြခြင်းမဟုတ်ပါဘူးပေါလုကသူရေးသားထားတဲ့ဩဝါဒစာတို့ဟာသူကိုယ်တိုင်တီထွင်ပြော့ရေးသားခဲ့တာမဟုတ်ဘူးယေရှုခရစ်တော်ထံကနေတိုက်ရိုက်ရရှိခြင်းဖြစ်တဲ့အကြောင်းအခုလိုပြောကြားထားပါတယ်။ညီအကိုတို့ငါဟောပြောသောဧဝံဂေလိတရားသည်လူတို့၏တရားမဟုတ်လူတို့ထံမှငါခံရသည်မဟုတ်ယေရှုခရစ်၏ဗျာဒိတ်တော်မှတပါအခြားသောဥပရိသကိုငါမခံသည့်အကြောင်းကိုသင်တို့အားငါကြားလိုက်ရ၏လို့ဝန်ခံပြောဆိုထားပါတယ်။တမာကျမ်းစာဟာဖခင်သခင်နှုတ်တော်ထွက်စကားတော်ဖြစ်တဲ့အတွက်မာယွင်းလွဲချော်ခြင်းလုံးဝမရှိသောတစ်ခုတည်းသောစာအုပ်ဖြစ်ပါတယ်။စာလံ19အငယ်9မှာဒါဝရဖခင်၏တရားတော်သည်စုံလင်သည်ဖြစ်၍စိတ်ဝိညာဉ်ကိုပြုပြင်တတ်၏။ဒါဝရဖခင်၏တသက်ခံတော်မူချက်သည်ဟုတ်မှန်သည်ဖြစ်၍မလိမ္မာသောသူတို့ကိုလိမ္မာစေတတ်၏လို့ဖော်ပြထားပါတယ်။မူရင်းချမ်းများမှာချိုးရင်ချက်တစုံတစ်ခုမှမရှိတဲ့အကြောင်းပြင်လဲသေးမှတွေ့ရှိရတဲ့ကျမ်းလိပ်များကသက်သေပြနေပါတယ်။ဖခင်သခင်ကချိုးရင်ချက်လုံးဝမရှိတဲ့တမာကျမ်းစာကိုကျွန်တော်တို့ကိုပေးထားပြီးသူကိုယ်တိုင်ကာကွယ်စောင့်ရှောက်ပေးထားပါတယ်။တမာကျမ်းစာမှာချိုးရင်ချက်လုံးဝမရှိတဲ့အကြောင်းရင်းကတော့တမာကျမ်းစာကိုပေးတော်မူသောဖခင်သခင်ဟာချိုးရင်ချက်လုံးဝမရှိတဲ့ဖခင်ဖြစ်တော်မူသောကြောင့်ဖြစ်ပါတယ်။ဒါကြောင့်ဖခင်သခင်ကချိုးရင်ချက်လုံးဝမရှိတဲ့မိမိရဲ့နှုတ်ကပတ်တော်နဲ့ပတ်သက်ပြီးတော့ဗျာဒိတ်ကျမ်းအခိုင်း22အငယ်18ကနေ19မှာအခုလိုတတိပေးထားပါတယ်။အ ဤစာဆောင်ဤအနာဂတ်ဤစကားကိုကြားတော်သူအပေါင်းတို့အားငါသက်သေးခံသည်ကအကျဉ်သူသည်ဤအရာတို့၌ထိုက်၍အသက်သွင်းဤစာဆောင်၌ရေးထားသောဘေးဒဏ်တို့ကိုထိုးသူအပေါ်သို့ဘုရားသခင်တက်ရောက်စေတော်မူမီအကျဉ်သူသည်ဤစာဆောင်ဤအနာဂတ်ဤစကားအချို့တို့ကိုနှုတ်ပယ်ဤစာဆောင်၌ရေးထားသောအသက်ပင်နှင့်၎င်းတန့်ရှင်းသောမြုပ်တော်နှင့်၎င်းထိုးသူဆက်ဆိုင်သောအခွင့်ကိုဖယားသခင်နှုတ်ပယ်တော်မူမည်လို့အတိအလင်းပေါ်ပြထားပါတယ်ဖယားသခင်ကိုယ်တော်တိုင်ကချွင်းရင်ချက်မရှိပြည့်စုံနေတဲ့မိမိရဲ့နှုတ်ကပတ်တော်တမန်ကျမ်းစာနဲ့ပတ်သက်ပြီးထပ်၍ဖြစ်စွတ်ခြင်းနှုတ်ပယ်ခြင်းလုံးဝမပြုတ်ဘူးယံတင်းကျပ်စွာတတိပေးထားတဲ့အတွက်တမန်ကျမ်းစာကိုကျွန်တော်တို့ဘာသာပြန်တဲ့အခါမှာတော့၎င်းဟောပြောတဲ့အခါမှာတော့၎င်းကျွန်တော်တို့တတိထားရမှာဖြစ်ပါတယ်မူရင်းကျမ်းအတိုင်းဘာသာပြန်ပြီးတော့ဟောပြောရမှာဖြစ်ပါတယ်ခရစ်တက်ကရစ်2005ခုနှစ်မှာခေတ်သုံးမြန်မာစကားနဲ့ဘာသာပြန်ထားတဲ့တမန်ကျမ်းစာအုပ်ထွက်လာပါတယ်တမန်ကျမ်းစာမှာပထမဆုံးကျမ်းဖြစ်တဲ့ကပ္ပဦးကျမ်းစစချင်းမှာပဲဘုရားသခင်နှုတ်ကပတ်တော်မူရင်းကျမ်းစကားကိုနှုတ်ပယ်ထားတဲ့အကြောင်းတွေ့ရပါတယ်ကပ္ပဦးကျမ်းအခိုင်1အငယ1မှာဘုရားသခင်သည်စကြဝဠာကိုဖန်ဆင်းတော်မူသောအခါဆိုပြီးမူရင်းကျမ်းစကားဖြစ်တဲ့ Hasamayim va'et ha'erais ကောင်းကင်နဲ့မြည်ကြီးဆိုတဲ့စကားတော်ကိုနှုတ်ပယ်ပြီးတော့စကြဝဠာဆိုတဲ့စကားနဲ့အစားထိုးထားတာကိုတွေ့ရပါတယ်ခင်းနဲ့အညီလူတိုင်းနားလည်နိုင်မှုဆိုပြီးတော့ဘုရားသခင်စကားတော်ကိုလူချင်းတို့ပြောင်းလို့မရဘူးမူရင်းစကားတော်အတိုင်းဘာသာပြန်ရမှာဖြစ်ပါတယ်မဟုတ်ရင်တော့ဘုရားသခင်ချမှတ်ထားတဲ့အပြစ်ဒဏ်ကိုခံရမှာဖြစ်ပါတယ်ခံရမယ့်အပြစ်ဒဏ်ကတော့ဗျာဒိတ်ကျမ်းအခန်း22အငယ်18ကနေ19မှာအတိအလင်းဖော်ပြထားပါတယ်တမန်ကျမ်းစာဟာချွင်းရင်ချက်လုံးဝမရှိသောဘုရားသခင်နှုတ်ကပတ်တော်ဖြစ်တဲ့အတွက်တမန်ကျမ်းစာမှာပြောထားသမျှအရာအားလုံးမှန်ကန်တယ်တမန်ကျမ်းစာဟာတမန်တရားဖြစ်တယ်လို့ယေရှုဘုရားမိန့်တော်မူပါတယ်တမန်တရားဆိုတာမှန်ကန်တိကျသောအရာအကျွမ်းမဲ့ယုံကြည်အပ်သောအမှန်တရားဖြစ်ပါတယ်လောကီဆိုင်ရာအမှန်တရားတိုင်းဟာတမာတရားမဟုတ်ဘူးဒါပေမဲ့တမာတရားဟာအမှန်တရားဖြစ်ပါတယ်တမာကျမ်းစာမှာကျွန်တော်တို့သိကျင်တဲ့အရာအားလုံးရှိခြင်းမှရှိမယ်ဒါပေမဲ့ကျွန်တော်တို့အတွက်သိသင့်သိထိုက်တဲ့ဘုရားသခင်အကြောင်းကယ်တင်ခြင်းအကြောင်းယုံကြည်သူတို့အတွက်နေ့စဉ်အသက်တာလမ်းညွှန်ချက်တွေစုံလင်စွာဖော်ပြထားပါတယ်ကျွန်တော်တို့တည်တင်တည်ထိုက်သောဘုရားသခင်အလိုတော်တွေကိုတမန်ကျမ်းစာမှာဖော်ပြထားပြီးဖြစ်လို့ဘုရားသခင်အလိုတော်ကိုသိရှိဖို့ဆိုပြီးတော့အိမ်မက်ယူပါယုံတွေနောက်ထပ်အခြားဗျာဒိတ်တွေကျွန်တော်တို့ယနေ့မလိုအပ်တော့ပါဘူး။ဘာဖြစ်လို့လဲဆိုရင်ဘုရားသခင်ကကျွန်တော်တို့တည်တင်တည်ထိုက်သောအရာတွေကိုတမန်ကျမ်းစာမှာဖော်ပြထားပြီးဖြစ်ပါတယ်။ဟေဘဲဩဝါဒစာအခိုင်1အငယ1မှာအခုလိုဖော်ပြထားပါတယ်ရှေးလွန်လေပြီးသောအခါပရောဖက်များအားဖြင့်ဘိုးဘေးတို့အားအထက်ထက်အနီးနီးဗျာဒိတ်ပေးတော်မူသောဖယားသခင်သည်ဤနောက်ဆုံးသောကာလအခါမိမိသားတော်အားဖြင့်ငါတို့အားဗျာဒိတ်ပေးတော်မူပြီလို့တွေ့ရပါတယ်။ဒီကြမ်းချက်အရာကျွန်တော်တို့သိသင့်သိထိုက်သောအရာတို့ကိုဖယားသခင်ကမိမိသားတော်ယေရှုခရစ်အားဖြင့်စုံလင်စွာဖော်ပြထားပြီးဖြစ်တဲ့အတွက်ဆရာကျော်နိုင်ဆရာမမေရီဆရာတင်ထွန်းစသည်တို့အားဖြင့်အိမ်မက်ယူပါယုံနောက်ထပ်အခြားဗျာဒိတ်အသစ်တွေကိုဖယားသခင်မပေးတော့ပါဘူးယေရှုခရစ်တော်ဟာကောင်းကင်ဘုံကနေဒီလူပြည်မှာကြွလာတော်မူပြီးဖယားသခင်အကြောင်းကောင်းကင်နိုင်ငံတော်နဲ့အပယ်ငရဲမိအိုင်အကြောင်းလူတို့ကိုတတ်သိခံတော်မူပါတယ်ယေရှုရဲ့တတ်သိခံပြောပြတော်မူချက်ဟာကျွန်တော်တို့အတွက်အကျွမ်းမဲ့ယုံကြည်အပ်သောတမန်တရားဖြစ်ပါတယ်။ငါကိုယ်တိုင်မြင်မှခံစားမှယုံနိုင်မယ်။ငါကလက်တွေ့သမားပါလို့ပြောတဲ့သူရှိကောင်းရှိနိုင်ပါတယ်။အဲ့ဒါလို့ပြောတဲ့သူရှိခဲ့ရင်ဒီမိကုန်းကိုကျွန်တော်မေးချင်ပါတယ်။လန်ဒန်မြို့ကိုတင်ရောက်ဖို့ပါဒလား။ဒါမှမဟုတ်ဝါရှင်တန်မြို့။အဲ့ဒီမြို့တွေကိုတင်ရောက်ဖို့ချင်မှရောက်ဖို့မယ်။တင်မရောက်ဘူးမမြင်ဘူးတဲ့လန်ဒန်မြို့ရှိတဲ့အကြောင်းတင်ဘလို့သိရသလဲဒါမှမဟုတ်လန်ဒန်မြို့ရှိတဲ့အကြောင်းကိုတင်ဘကြောင့်ယုံကြည်လက်ခံတာလေလန်ဒန်မြို့ကိုတင်ကိုယ်တိုင်မမြင်ဘူးမရောက်ဘူးပင်မဲ့ London မြို့ကိုမြင်ဘူးရောက်ဘူးတဲ့သူတွေရဲ့ပြောပြချက်အရာ London မြို့ရှိနေတယ်ဆိုတာသင်ယုံကြည်လက်ခံထားတယ်မဟုတ်ပါလားဒူနီးတူကောင်းကင်နိုင်ငံကိုကျွန်တော်တို့မရောက်ဘူးပါဘူးမြင်လဲမမြင်ဘူးပါဘူးဒါပေမဲ့ကောင်းကင်နိုင်ငံအမှန်တကယ်ရှိတယ်ဆိုတာကောင်းကင်နိုင်ငံကနေစင်းသက်ကြွလာတော်မူသောယေရှုဖခင်ကသက်သေခံပြောပြတော်မူသောကြောင့်ကောင်းကင်နိုင်ငံရှိတယ်ဆိုတာအမှန်တကယ်သိရတာဖြစ်ပါတယ်လန်ဒန်မြို့မှာနေတဲ့အင်္ဂလာနိုင်ငံရဲ့အင်ရှိမင်းသားကအင်္ဂလာနိုင်ငံနဲ့လန်ဒန်မြို့အမှန်တကယ်ရှိတဲ့အကြောင်းသင်ကိုပြောပြမယ်ဆိုရင်သင်ယုံကြည်မလားအင်ရှိမင်းသားကိုယ်တိုင်လာပြီးတော့ပြောပြတာကိုသင်လက်မခံနိုင်ဘူးမယုံကြည်နိုင်ဘူးဆိုရင်တော့သင်လောက်မိုက်မဲတဲ့သူရှိနိုင်ပါဦးမလားယေရှုခရစ်တော်ဟာကောင်းကင်နိုင်ငံတော်ကနေဒီလူပြည်ကိုကြွလာတော်မူပြီးကောင်းကင်နိုင်ငံအကြောင်းလူတို့ကိုတတ်သိခံပြောပြတော်မူပါတယ်တမန်ကျမ်းစာတော်မြတ်မှာကောင်းကင်နိုင်ငံတော်အကြောင်းကိုယေရှုပြောပြထားပါတယ်ကောင်းကင်နိုင်ငံအမှန်တကယ်ရှိတဲ့အကြောင်းကောင်းကင်နိုင်ငံကနေကိုယ်တိုင်ကြွလာတော်မူပြီးတော့ပြောပြတော်မူတဲ့ယေရှုရဲ့တတ်သိခံပြောပြတော်မူချက်ဟာကျွန်တော်တို့အတွက်အကျွမ်းမဲ့ယုံကြည်လက်ခံအပ်သောတမန်တရားဖြစ်ပါတယ်မယဲပြေအမှန်တကယ်ရှိတဲ့အကြောင်းကိုလည်းတမန်ကျမ်းစာမှာယေရှုပြောပြတော်မူချက်အရကျွန်တော်တို့သိရပါတယ်ယေရှုရဲ့တတ်သိခံပြောပြတော်မူချက်ဟာကျွန်တော်တို့အတွက်အကျွမ်းမဲ့ယုံကြည်လက်ခံအပ်သောတမန်တရားဖြစ်ပါတယ်တမန်ကျမ်းစာဟာအပယ်ငရဲမိအိုင်အမှန်တကယ်ရှိတဲ့အကြောင်းနဲ့အပင်ငယ်မိအိုင်ကနေလွတ်မြောက်ရာလမ်းကိုလူတို့ကိုညွန်ပြသောဘုရားသခင်တမန်တရားလူတို့အတွက်လုံလောက်သောဘုရားသခင်တတ်သိခံတော်မူချက်ဖြစ်ပါれဟူတလောကငရဲပြီအမှန်တကယ်ရှိတဲ့အကြောင်းသိပ္ပံပညာရှင်များရဲ့စမ်းသပ်ထုတ်ခံချက်ထွက်လာပါれမိုင်းတူးတဲ့သူတချို့ကမီးအောက်မှာအော်ဟစ်ငိုကြွေးနေတဲ့အတန်တွေကိုကြားပြီးတော့အတန်ဖမ်းထားပါれအဲ့ဒီအတန်ကိုသိပ္ပံပညာရှင်များကသေသေးချာချာစမ်းသပ်ပြီးတော့အဲ့ဒါငရဲပြီကအော်တန်အမှန်တွေပဲဆိုပြီးတော့ငရဲပြီအမှန်တကယ်ရှိတယ်ဆိုတာသိပ္ပံပညာရှင်များကထောက်ခံကြပါတယ်ငရဲပြီအမှန်တကယ်ရှိတဲ့အကြောင်းယုံကြည်လက်ခံဖို့သိပ္ပံပညာရှင်များရဲ့ထောက်ခံချက်ကိုကျွန်တော်တို့စောင့်နေဖို့မလိုအပ်ပါဘူးယေရှုရဲ့တတ်သိခံတော်မူချက်ဟာကျွန်တော်တို့အတွက်ယုံလောက်သောတတ်သိဖြစ်ပါတယ်ယနေ့တေယောပြန်ပေါ်လို့တွေအများကြီးထွက်လာပါတယ်။ငရဲပြီအမှန်တကယ်ရှိတဲ့အကြောင်းကောင်းကင်လည်းရှိတဲ့အကြောင်းသူတို့မြင်ရတဲ့အကြောင်းသက်သေခံကြပါတယ်။ကျွန်တော်ကိုယ်တိုင်မြင်တွေ့တဲ့တေယောပြန်ပေါ်လို့ရဲ့သက်သေခံချက်ဟာတမန်ကျမ်းစာနဲ့ကိုက်ညီခြင်းလုံးဝမရှိပါဘူး။ငရဲပြီအကြောင်းလူတို့ကိုတတိပေးဖို့ရန်သေးလွန်ပြီးသောသူတို့ကိုစေလွတ်မှာမဟုတ်တဲ့အကြောင်းရှင်လုကာခရစ်ဝင်ကျမ်းအခန်း16မှာယေရှုခရစ်တော်ကအတိအလင်းမိန့်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်ဘယ်လိုသေရွာပြန်ပဲလာလာသူတို့ရဲ့တသက်ခံချက်ကိုမယုံပါနဲ့။ငရဲပြီအမှန်တကယ်ရှိတဲ့အကြောင်းနဲ့ငရဲပြီကနေကျွန်တော်တို့ကိုရွေးနှုတ်ကယ်တင်ဖို့ရန်ယေရှုကြွလာတော်မူတယ်ဆိုတဲ့တမန်ကျမ်းစာရဲ့တသက်ခံချက်ဟာကျွန်တော်တို့အတွက်အကျွမ်းမဲ့ယုံကြည်အပ်သောတမန်တရားဖြစ်ပါတယ်စစ်မှန်သောဖခင်သခင်ကိုကျွန်တော်တို့ဘယ်လိုသိနိုင်တယ်လဲကောင်းကင်နိုင်ငံနဲ့အပယ်ငြိမ်းမင်းအိုင်အမှန်တကယ်ရှိတဲ့အကြောင်းကျွန်တော်တို့ဘယ်လိုသိနိုင်တယ်လဲကျွန်တော်တို့သိတဲ့အခါအပယ်ငြိမ်းမင်းအိုင်ကနေလွတ်မြောက်ပြီးတော့အမင်္ဂလာကင်းဝေးရာကောင်းကင်နိုင်ငံတော်ကိုကျွန်တော်တို့ရောက်မယ်ဆိုတာဘယ်လိုသိနိုင်တယ်လဲယုံကြည်သူတို့အတွက်ဖခင်သခင်အလိုတော်နဲ့ညီသောအသက်ရှင်ခြင်းနှင်းလိုင်းကိုကျွန်တော်တို့ဘယ်လိုသိနိုင်တယ်လဲအဲ့ဒီမိဂုံးများရဲ့အပြင်မှန်ကတော့တမာကျန်းစာအဖြစ်သိနိုင်ပါတယ်တမာကျန်းစာဟာမာယွင်ချင်းလုံးဝမရှိတဲ့ဘုရားသခင်နှုတ်ကပတ်တရားတော်ဖြစ်တဲ့အတွက်တမာကျန်းစာမှာဖော်ပြထားတဲ့ဘုရားသခင်ဂတိတော်များဟာဟောက်မှန်သောတရားအကျွမ်းမဲ့ယုံကြည်အပ်သောတမာတရားဖြစ်ပါတယ်လေးစားရပါသောဓမ္မမိတ်ဆွေများခင်ဗျာနောင်ဘဝတေချာစိတ်ချမှုရှိပြီလားနောင်ဘဝတင်ချာစိတ်ချမှုမရှိသေးဘူးဆိုရင်ငရဲပြီအကြောင်းတမာကျမ်းစာမှယေရှုရဲ့သက်သေခံတတိပိတ်ချက်ကိုယုံကြည်ပါငရဲပြီကနေသင်လွတ်မြောက်နိုင်ဖို့သင်အဖြစ်ကြောင့်ယေရှုလက်ဝါးကားတိုင်းမှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းမှထမြောက်တော်မူသောယေရှုခရစ်တော်ကို တင့်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပါယုံကြည်လက်ခံရင်အခုပဲယေရှုခရစ်တော်ကတင့်ရဲ့အပြစ်အလုံးကိုခွင့်လွှတ်တော်မူပြီးနောင်တမလွန်ကြရင်အပယ်ငရဲကနေလွတ်မြောက်ပြီးတော့အမင်္ဂလာကင်းဝန်းရာကောင်းကင်နိုင်ငံတော်ကိုတင့်ကိုခေါ်ဆောင်သွားမှာဖြစ်ပါတယ်တင်ဟာယုံကြည်သူဖြစ်ရင်တော့တမန်ကျမ်းစာကိုနေ့တိုင်းဖတ်ပါတမန်ကျမ်းစာကိုယုံကြည်ပါတမာကျမ်းစာကိုချစ်ပါတမာကျမ်းစာကိုနာခံပါလို့ကျွန်တော်တိုက်တွန်းချင်ပါတယ်နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ